ထိုင်းနိုင်ငံအတွင်းအစိုးရစန့်ကျင်ရေးဆန္ဒပြနေသူတွေဟာဘန်ကောက်မြို့ရဲ့အဓိကကျတဲ့လမ်းစုံလမ်းကွာနေရာတွေကိုတနင်္ဂနွေနေ့မှာစတင်ပြီးတော့တင်ပိုက်နေပြီဖြစ်ပါတယ်။ဆန္ဒပြသူတွေကဘန်ကောက်မြို့တော်ကိုပိတ်ဆို့ပြစ်မယ်လို့ပြောဆိုထားကြပြီးဒီလောက်ရကြောင့်အကြမ်းဖက်မှုတွေဖြစ်ပွားလာမှာစိုးရိမ်နေကြသလိုအကြမ်းဖက်မှုတွေကြောင့်စစ်တပ်ကအာဏာသိမ်းနိုင်တဲ့အခြေအနေမျိုးရောက်သွားနိုင်ပါတယ်။အစိုးရစန့်ကျင်ရေးဆန္ဒပြသူတွေကလက်ရှိဝန်ကြီးချုပ်ရင်လက်ရှင်နာဝတ်ကိုယာရုကနေဆင်းပေးဖို့တောင်းဆိုနေတယ်လို့အစိုးရရဲ့အကြမ်းလိုက်စားမှုနဲ့နိုင်ငံရဲ့အာဏာကိုငွေနဲ့ဝေနိုင်တဲ့အခြေအနေတွေကိုပြုပြင်ပြောင်းလဲပစ်ဖို့အတွက်လက်ရှိအစိုးရကရွေးကောက်ခံထားရသူတွေမဟုတ်တဲ့ယာယီအုပ်ချုပ်ရေးအဖွဲ့လက်ထက်ကိုအာဏာလွှဲပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်။နောက်ပြီးသူတို့ကမစ်ရင်လက်ကြေညာထားတဲ့ဖေဖော်ဝါရီလ2ရက်နေ့ရွေးကောက်ပွဲပြုလုပ်မယ်ဆိုတဲ့အစီအစဉ်ကိုလည်းဖျက်သိမ်းပစ်စေချင်နေကြပါတယ်။လွန်ခဲ့တဲ့နိုဝင်ဘာလအတွင်းကစပြီးတော့အစိုးရစန့်ကျင်ဆန္ဒပြသူတွေဟာလမ်းမာတွေပေါ်မှာရဲတွေနဲ့အပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။အစိုးရအဆောက်အဦတွေကိုအချိန်တိုင်းတာတစ်ခုထိသိမ့်ပိတ်ခဲ့ကြတယ်လို့ထိုင်းမျိုးသားရဲတပ်ဖွဲ့ဌာနချုပ်ကလည်းရေနဲ့လျှက်စစ်မီးတွေဖြတ်တောက်ပစ်ခဲ့ပါတယ်။နိုင်ငံရေးအကြမ်းဖက်မှုတွေအတွင်းရဲတပ်ဖွဲ့ဝင်တူအပါဝင်လူပေါင်းအနည်းဆုံး6ယောက်တည်ဆုံခဲ့ရပြီလည်းဖြစ်ပါတယ်။ဆန္ဒပြခေါင်းဆောင်တွေကဒီကနေ့တနင်္လာနေ့မှာရင်သွားလာပြီးထူပြောလာတဲ့ဘန်ကောက်မြို့ရဲ့အဓိကလမ်းစုံလမ်းကွာ9ခုကိုပိတ်ဆို့ပစ်မယ်ဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကပြောဆိုထားကြတယ်လို့အစိုးရရုံးတွေကလည်းဝင်ရောက်စီးနှင်းမှုတွေပြုလုပ်မယ်ဆိုပြီးတော့ချင်းချောက်ထားခဲ့တာပါ။အစိုးရစံကြီးဆန္ဒပြပွဲတွေလုပ်ဝဲစီစဉ်ထားတဲ့နေရာတွေကိုဆန္ဒပြသူအုပ်စုဖွဲ့တွေတနင်္ဂနွေနေ့နှောင်းပိုင်းမှာဝင်ရောက်လာကြပြီးတော့ဟောပြောဖို့စင်နေစောင့်နေကြပါတယ်။တချို့ကလည်းအစိုးရရုံးတွေအများပြားရှိတဲ့မြို့တော်ရဲ့မြောက်ဖက်ချမ်းကလမ်းတွေကိုပိတ်ဆို့ထားလိုက်ပါတယ်။တောက်ကြနေတုန်းကတော့ထိုင်းဒုတိယဝန်ကြီးချုပ်စူရဖုံထဝိချာချိုက်ခူကဥပဒေစိုးမိုးမှုကိုထိန်းသိမ်းထားနိုင်မှုအတွက်ရဲတပ်ဖွဲ့ဝင်12,000နဲ့စစ်သား8,000ကိုမြို့တော်မှာချထားမယ်လို့ပြောဆိုထားပါတယ်။